ဆီးရီးယားမှာရုရှားတိုက်နေရင်ဒဇီးဟာအမေရိကန်မောင်းသူမဲ့ drone ဒဇီးအနည်းကိုအန္တရာယ်ရှိလောက်တဲ့အကွာအဝေးထိအနီးကပြန်တန်းခဲ့ပြီးမိကြီးတွေနဲ့ပြစ်ခတ်ခဲ့လို့အပြည့်စည်ရှိခဲ့တဲ့အကြောင်းအမေရိကန်လေတပ်ကအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုရန်လိုမစင်မကျင်တာဝန်မဲ့ပြုမူတာတွေချက်ချင်းရပ်ဖို့ဆီးရီးယားမှာရှိတဲ့ရုရှားတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအမေရိကန်ဘိုးလေတပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Alex Grinkiewicz ကပြောကြားလိုက်ပါတယ်အခုလိုဖြစ်ပြခဲ့တာကတတင်းကလေးနေမှာပါစီးရီးယားမှာ IS ကျမ်းဖက်နေနေပါဝင်နေတဲ့အမေရိကန်ရဲ့ MQ-9 Reaper အမျိုးအစားမောင်းသူမဲ့လေယာဉ်ကိုရုရှားဘက်က Sukhoi Su-35 အမျိုးအစားဂျက်လေယာဉ်ကမိကြီးနဲ့ပစ်ခတ်တာဖြစ်ပါတယ်။ဒရုန်းယာဉ်မှာပန်ကပိုင်းပြင်းထန်ပျက်စီးသွားပြီးမြေပြင်ဝန်ထမ်းတွေကဒရုန်းယာဉ်ကိုထိန်းချုပ်နိုင်ပြီးအခြေစိုက်စခန်းကိုပြန်တန်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါရှေ့လေပိုင်းမှာနိုင်ငံတကာတပ်ဖွဲ့ထိတ်တိုက်ပြေးမှုတွေကနောက်ဆုံးထိပ်ပိတ်မှုဖြစ်ပါတယ်။